အနောက်အာဖရိကနိုင်ငံတွေမှာအီဘိုလာရောဂါပိုးကူးစက်ပြန့်နှံ့မှုကိုရပ်တန့်စေဖို့အတွက်ကျွမ်းကျင်တဲ့စီဝန်ထမ်းတွေပို့ပြီးတော့လိုအပ်နေတယ်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့အကြီးအကဲကပြောဆိုလိုက်ပါတယ်။အီဘိုလာရောဂါပိုးကြောင့်မလို့သေဆုံးသူအရေအတွက်ဟာလည်း2400ကျော်သွားပြီလို့တောက်ကြနေကဂျနီဗာမှာလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်း WHO အကြီးအကဲဖြစ်တဲ့ဒေါက်တာမာဂရက်ချန်ကပြောခဲ့ပါတယ်။ရောဂါပိုးကူးစက်ခံရသူဟာလည်း4884ဦးအထိရှိသွားပြီလို့ပြောပါတယ်။အီဘိုလာရောဂါပိုးထိန်းချုပ်မှုကျူးပတ်နေကြတဲ့တာဝန်ရှိသူတွေမှာလည်းအကာအကွယ်ယူတဲ့ဝတ်စုံတွေ၊နောက်ရွှေ့ပြောင်းနိုင်တဲ့စမ်းသပ်ခန်းတွေ၊ရုပ်လောင်းထည့်တဲ့အိတ်တွေစသဖြင့်ပစ္စည်းပစ္စည်းတွေအတော်များများပြတ်တောက်ကုန်ပြီလို့ဒေါက်တာချန်းကပြောပါရတယ်။ဒါပေမဲ့လည်းအဓိကကြုံနေရတဲ့အတားအဆီးကတော့ကျွမ်းကျင်တဲ့ကျန်းမာရေးဆော့ရှောက်မှုဝန်ထမ်းတွေမရှိတာဖြစ်တယ်လို့ဆိုပါရတယ်။အီဘိုလာရောဂါပိုးကြောင့်မလို့လိုင်ဘီးရီးယားနိုင်ငံတွင်ကျန်းမာရေးဆော့ရှောက်မှုဝန်ထမ်း80နီးပါးသေဆုံးခဲ့ရတယ်လို့ WHO ကကြေညာခဲ့ပါရတယ်။အီဘိုလာရောဂါပိုးပြန့်နှံ့မှုဟာလိုင်ဘီးရီးယားနိုင်ငံမှာအဆိုးဆုံးကိုဖြစ်နေတာဖြစ်ပါရတယ်။